မြန်မာနိုင်ငံအတွင်းစေရေးပဋိပက္ခတွေကြောင့်မြေဆန့်ခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတော်ကိုလိုအပ်နေပါတယ်။တချို့ဆိုယာယီစစ်ဆောင်စခန်းတွေမှာအချိန်တော်တော်ကြာကြာနေရပြီးအခြေခံလိုအပ်ချက်တွေဖြည့်တင်းနိုင်ဖို့အတွက်ပါခက်ခဲနေကြတာပါ။ဒီဒုက္ခတွေတွေအတွက်နိုင်ငံတကာရဲ့အကူအညီယာယီအလားအလာကဘယ်လိုရှိနေပါလဲ။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့တရင်ကိုမဆုမြတ်မုံပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့အခုနှစ်2022ခုနှစ်မေလအစောပိုင်းအထိပြည်တွင်းနေရဲဆွန့်ခွာသူဥယျာဟာ 93,600 ကျော်အထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကသတင်းထုတ်ပြန်ပါတယ်သူတို့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတွားရောက်ကူညီခွင့်ပေးဖို့ကလည်းအနှံ့ဆုံးလိုအပ်နေပါတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်တိုက်ခတ်မှုတွေရှိနေလို့နေအိမ်တွေကနေဆွန့်ခွာပြီးဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ခရီးပြည်နယ်ဒေသခံအခေါ်ကရင်နီကဒေသခံအများစုဟာစစ်ဆောင်တဲ့နေရာတွေမှာလဲစားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်စစ်ဘေးဒုက္ခတွေတသောင်းဝင်းကျင်အတွက်ဒေသခံတွေကသာအဓိကကူညီပေးနေပြီးအချိန်ကာလကြာလာတာနဲ့အမျှနိုင်ငံတကာရဲ့ထောက်ပံ့မှုရနိုင်ဖို့ကိုလည်းကြိုးပမ်းနေပါတယ်လို့ကူညီပေးနေသူတဦးကပြောပါတယ်
။ဟိုနိုင်ငံတကာဒီအဖွဲ့အစည်းတွေကလည်းသူတို့မှလည်းသူတို့ရဲ့ policy တွေရှိတယ်နော်။သူတို့ရဲ့ policy တွေသူတို့ရဲ့ guideline တွေရှိတယ်။အခုကျွန်တော်တို့ဒီ local မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့နဲ့အဲဒီနိုင်ငံတကာကဒီအကူအညီရယူနိုင်တဲ့အခွင့်အရေးကလည်းလောလောဆယ်ကတော့မမြင်သေးဘူးဘာလို့လဲဆိုတော့ငွေကအကူအညီတွေကသူတို့အကူအညီပေးတော့မယ်ဆိုတော့မှသူတို့ရဲ့ဒီသူတို့ရဲ့ policy နဲ့သူတို့ရဲ့ဟို guideline တွေနဲ့တွင်ညီမှသူတို့ကဟိုအကူအညီထောက်ပံ့တာဆို
ရှမ်းပြည်နယ်တောင်ပိုင်းရောင်ရွှေပင်တရနဲ့တောင်ကြီးမြို့နယ်တွေမှာယာယီလာပြီးခိုလုံနေကြတဲ့ကြားပြည်နယ်ကနေရဲဆွန့်ခွာလာသူတွေကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာဖြန့်ဖြူးပေးနေပြီးတော့ဒေသခံအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြီးခဲ့တဲ့ရက်ပိုင်းလုံးကသတင်းထုတ်ပြန်ထားပါတယ် WFP အနေနဲ့မြန်မာနိုင်ငံတွင်းကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဒိမတ်နိုင်ငံကအမေရိကန်ဒေါ်လာ 3.8 တန်းကိုလည်းကူညီထားပါတယ်စစ်ပြေးဒုက္ခတွေ 6,000 ကျော်ရှိနေတဲ့ဖရူဇိုမြို့နယ်အနောက်ဘက်ခြမ်းမှာလဲမိုးရင်းကာလနီးလာလို့လမ်းမဆက်သွေးရေးအခက်ကြုံနေပြီးစားနပ်ရိက္ခာတည်ယူဖို့လည်းခက်ခဲနေပါတယ
်။လမ်းမဆက်သွေးကတော့ငါပြောနေတဲ့မိုးရွာလာရင်ချော်တယ်ရိက္ခာရက်ကိုရင်ထစ်ခဲတဲ့ခါကြတော့ငါပြောနေလို့ပေါ့နော်။ဒီစားနပ်ရိက္ခာပိုင်းပေါ့နော်အရင်ထစ်ခဲရတယ်ပေါ့ရှိရတယ်ပေါ့နော
်။လက်တလုံးမှာတော့အစီဘေးဒုက္ခတွေဒီအတွက်ဆွေးဆောင်ကော်မတီကနေပဲအလူခံပြီးစားနပ်ရိက္ခာပြန်လည်ဖြန့်ဝေပေးနိုင်မှုကြိုးပမ်းနေရပါတယ်။ဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအထောက်ပံ့ရနိုင်ဖို့ကတော့အလံဝင်နေတယ်လို့ဖရူဇိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးဆောင်ကူညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဟောကျွန်တော်တို့ဖရူဇိုမြို့နယ်အနောက်ခြမ်းကိုအဲ့လိုပေးမယ်ဆိုတော့ဟိုရီနျူးရက်ဆက်တော့ရှိသေးတယ်ပေါ့။စားလို့မစားရသေးဘူးပေါ့နော်။အခုလည်းတော့ဆက်နေရှိတော့ပေါ့။ဘုံမှာကျွန်တော်တို့ဆိုအခုဆိုမိုးပြင်းပိုင်းစားပြီဆိုတော့ပေါ့နော်။ကျွန်တော်တို့ကော်မတီကတော့ငါပြောနေမျိုးတော့တော်တော်ခက်ခဲလာတယ်အဖြစ်ဆိုသမင်းလောက်ရှိပြီရောနော
်မြန်မာနိုင်ငံတွင်းကလူပေါင်း6တန်းနဲ့2သိန်းအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခုနှစ်အတွက်အမေရိကန်ဒေါ်လာ126တန်းလိုအပ်နေပါတယ်ဒီပမာဏကပြီးခဲ့တဲ့နှစ်ခါထက်နှစ်ဆပိုများတယ်လို့ UNOCHA ကပြောထားပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFC ကတော့ရှမ်းပြည်နယ်တောင်ပိုင်းနယ်ကယားပြည်နယ်တို့မှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်ချက်တွေကိုထိထိရောက်ရောက်ဖြည့်ဆည်းပေးနိုင်ရေးအတွက်တောင်ကြီးမြို့မှာရုံးခန်းနဲ့စားနပ်ရိက္ခာတိုလောင်ရုံတစ်ခုကိုအခြေစိုက်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်းပဋိပက္ခတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအာဆီယံအသင်းကြီးမှလည်းဆွေးနွေးနေတာရှိပါတယ်။ဒါပေမဲ့ဒီအကူအညီတွေကိုပေးမဲ့ပုံစံနောက်အကူအညီပေးရလုပ်ငန်းတွေအကောင့်ထဲဖော်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအဖွဲ့အစည်းမှလည်းသဘောမတူညီမှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့သူတို့တတ်မှတ်ထားတဲ့မူပေါင်းအတွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားတာရှိပါတယ်ရှင်။